ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရချိန်မြန်မာနိုင်ငံကကာစီနိုလောင်းကစားလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေထိုင်းနိုင်ငံဘက်တရားမဝင်ဝင်ရောက်ရာကနေဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံနဲ့နေဆက်မှာဝင်ထွက်သွားလာမှုတွေကန့်သက်ထားချိန်တရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုဒီရက်ပိုင်းအတွင်းဇက်တိုက်ဖမ်းဆီးမိနေတာပါ။မနေ့တုန်းကလည်းချင်းရိုင်ခရိုင်မဲဆိုင်မြို့မှာမြန်မာနိုင်ငံတာချီလက်ဖက်ကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတရုတ်နိုင်ငံသား6ဦးလိုက်ပါလာတဲ့ကားတစ်စီးကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကလည်းမြန်မာနိုင်ငံမြောက်ရီကနေထိုင်းနိုင်ငံမဲဆောက်ကိုတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတချို့ကိုငွေကြေးအမြောက်များနဲ့ဖမ်းဆီးမိခဲ့တာရှိခဲ့ကြောင်းထိုင်းမြန်မာနယ်စပ်ကမြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါတယ်။
အခုမနေ့ကပဲကျွန်တော်တာချီလိတ်ကနေပြီးတော့ခိုးဝင်လာတဲ့တရုတ်နိုင်ငံက6ယောက်ပေါ့အဲသူတို့အိုက်ကားကြီးကိုဒီမဲဆိုင်ကားထိပ်ရဲခိတ်ကိုဖြတ်တဲ့အခါမှာကြော်မောင်းသွားတဲ့အခါကျတော့သူတို့ပိတ်ပြီးတော့ရဲကားတွေကနေလမ်းကြောင်းပိတ်ဆို့ပြီးဖမ်းဆီးလိုက်တာပေါ့ဗျာအဲတော့ဒီကားပေါ်မှာပါလာတဲ့တရုတ်နိုင်ငံသား6ကကားကနေဆင်းပြေးတယ်ပထမတော့ဒါပေမဲ့လည်းလူကြီးတစ်ခွေတည်းကနေဖတ်ဆိတ်ကြိုက်ပြီးတော့ကျွန်တော်အထက်ထက်နဲ့ဖမ်းဆီးကြတဲ့အခါကျတော့သူတို့လက်ရဖမ်းပြီးသွားတာပေါ့ကျွန်တော်အော်တိုဘားလ24ရက်နေ့ညပိုင်းမှာတော့လေမြောက်ဒီဘက်ကနေပြီးတော့မဲဆောက်ဘက်ကိုတရုတ်နိုင်ငံသား3ဦးနဲ့တူဗတ်ငွေ30ဆက်ထိတယ်ဗျ။တောင်းရင်ကိုကူးလာပြီးတော့မဲဆောက်ကြီးရွာတရာပေါ့လေ။အဲမဲကူကင်းဆိုကြီးရွာဘက်ကနေကူးလာတာ။အဲတရုတ်နိုင်ငံသားတော်တော်များများကဒီကျွန်တော်ကြာကြီးလိုက်ဘက်မှာနောက်မြောက်ဒီဘက်မှာကာစီနိုတို့လောင်းစားယုံတို့စားတောက်ဆိုင်တွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့သူကတရုတ်ပြည်မှာကြီးကိုလည်းပြန်သွားဖို့အဆင်မပြေဘူး။မြန်မာနိုင်ငံမှာကြာလေဗီဇာတက်တန်းတွေကကုန်နေတယ်။အဲ့ဒီခါကျတော့အနည်းဆုံးနေရက်ဖြစ်တဲ့ထိုင်းနိုင်ငံဘက်ကိုပြေးဝင်ခိုးဝင်ဖို့ကြိုးစားကြတာပဲကြာ
။မဲဆိုင်မြို့မှာဖမ်းမိသူတွေဟာမြန်မာနိုင်ငံကလောင်းကစားရုံတွေမှာလုပ်ကိုင်နေသူတရုတ်နိုင်ငံသားစီးပွားရေးသမားတွေဖြစ်ကြောင်းကိုလည်းမဲဆိုင်ရဲတပ်ဖွဲ့မှနထဝတ်စန်ဒူဝန်ကသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေဖြစ်ပွားနေချိန်အိန္ဒိနာချင်းထိုင်းနိုင်ငံတဲကိုတိမ်းရှောင်လာသူတွေရှိတာကြောင့်ချင်းရိုင်ခရိုင်အတွင်းရဲတပ်ဖွဲ့ကလုံခြုံရေးတိုးမြင့်စစ်ဆေးနေတယ်လို့လည်းပြောပြပါတယ်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကြောင့်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်လူဝင်မှုကြီးကြပ်ရေးဥပဒေသားမကကပ်ရောဂါထိန်းချုပ်ရေးဥပဒေနဲ့အညီအရေးယူမယ်လို့လည်းပြောပါတယ်။ဖမ်းဆီးမိနေသူတွေကိုတော့ထိုင်းအနာပိုင်တွေကကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးခဲ့ပါတယ်။မြန်မာနိုင်ငံမှာလပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1000ကျော်နဲ့ကူးစက်သူ1000ကျန်းလောက်ရှိနေတာကြောင့်တောလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာထိုင်းနိုင်ငံဘက်တရားမဝင်နေဆက်ဖြတ်ကျော်တိမ်းရှောင်လာရကနေဖမ်းဆီးခံရသူတွေကတရုတ်နိုင်ငံသားခန့်မှန်းကြီး100လောက်ရှိနေပြီလို့လည်းထိုင်းရနာပိုင်းတွေကပြောပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။